နိုင်ငံတကာတရားရုံး ICC ကိုဝင်ရောက်ဖို့အမေနီးယားလွှတ်တော်ကအင်္ဂါနေ့မှာမဲခွဲအတည်ပြုလိုက်တဲ့အတွက်မာမိတ်ရုရှားနိုင်ငံနဲ့ဆက်ဆံရေးမှာအစွန်းထွင်းနေဖြစ်လာစေပါတယ်။ယူကရိန်းနိုင်ငံရဲ့ကလေးငယ်တွေကိုရုရှားနိုင်ငံစီခေါ်ထုတ်သွားတဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်နေတဲ့အတွက်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုဖမ်းဆီးဖို့ ICC ကဒီနှစ်စံပိုင်းလောက်မှာပဲအမိန့်ထုတ်ထားတာပါ။ICC ကိုဝင်ဖို့အမေနီးယားကကုလဆုံးဖြတ်လိုက်တဲ့အတွက်အားနဲ့လာနေတဲ့နိုင်ငံဆက်ဆံရေးအတွက်ရှစ်ဆက်ပို့ပြီးစိုးလာမယ်ပုံရှိနေပါတယ်။ ICC ကိုဝင်ရောက်ဖို့အမေနီးယားအစိုးရရဲ့ဆောင်ရွက်ချက်ဟာမိတ်ဆွေကောင်းမဆန်တဲ့ခြေလှမ်းဖြစ်တယ်လို့ရုရှားနိုင်ငံကပြီးခဲ့တဲ့လမှာပဲပြောဆိုထားပါတယ်။နိုင်ငံတကာတရားရုံးရဲ့အုတ်မြစ်ဖြစ်တဲ့ Rome Statute ကသဘောတူညီချက်ကိုလိုက်နာမယ်ဆိုပြီးလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံနယ်နိမိတ်ထဲရုရှားသမ္မတခြေချတာနဲ့ဖမ်းဆီးပေးရမယ်တာဝန်ရှိပါတယ်။အမေနီးယားအစိုးရတာဝန်ရှိသူတွေကတော့ ICC ကိုဝင်ဖို့ကြိုးပမ်းချက်ဟာရုရှားနိုင်ငံနဲ့မပတ်သက်သူပဲအဇာဘိုင်ဂျန်နိုင်ငံရဲ့ရန်လိုတဲ့အပြုအမူတွေကြောင့်ဖြစ်လာတာလို့ဖြေရှင်းထားပါတယ်ခင်ဗျာ။